အခုလိုမြမရိုးရာနှစ်တစ်ခုနေဖြင့်နိုင်ငံတော်သမ္မတဦးဝင်းမြင့်ဒီကနေ့မင်္ဂလာပြောကြားရမှာဝန်ထမ်းလာစာ20ရာခိုင်နှုန်းထိတိုးမြှင့်ဖို့အပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးအစိုးရရဲ့မူဝါဒတွေနဲ့ညွှန်မှန်းချက်တွေကိုလည်းထည့်သွင်းပြောကြားသွားပါတယ်။အစိုးရရဲ့ညွှန်မှန်းချက်တွေကိုအကောင့်ထဲပုံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့မကြသေးခင်ကမှသမ္မတအဖြစ်တာဝန်ယူခဲ့တဲ့ဦးဝင်းမြင့်ရဲ့နှစ်တစ်ခုမင်္ဂလာပေါ်အခက်အခဲတွေရဲ့အမြင်ကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
သမ္မတဖြစ်စတင်တာဝန်ယူဖို့ပြီးခဲ့တဲ့လကုန်မှာကျန်းသစ္စာချင်းစုစင်ကပြောကြားထားတဲ့အစိုးရရဲ့ရည်မှန်းချက်တွေကိုအကောင့်ထဲပုံမဲ့အစီအစဉ်လေးဖြစ်တဲ့ကုမင်ကမှနိုင်ငံတော်သမ္မတဦးမြင့်ကပြောကြားထားကြတာပါ။
အလို့သမားတို့ရဲ့တနေ့အတွက်အနည်းဆုံးအခါကြီးမှုဒီတော်ရှိအချက်နှုံးနဲ့လယ်လုံးကြီးပြည့်ဖြစ်စီရန်အမှုတန်းလာစာများအားလုံးကို20ရာခိုင်နှုန်းတိုးမြင့်ပေးပြီးအရာတန်းလာစာများကို100ရာခိုင်နှုန်းတိုးမြင့်ပေးနိုင်ရန်ဒီတော်စုအစိုးရအဖွဲ့အစည်းနဲ့စီစဉ်တွက်ချက်ကြီးဖြစ်ပါလေ
အများပြည်သူနဲ့ဝန်ထမ်းတွေအလို့သမားလေသမားတွေရဲ့လူနေမှုဘဝတွေတိုးတက်လာစေရေးတရားဝင်စိုးမိုးရေးအစိုးရဌာနတွေနဲ့အုပ်ချုပ်မှုဘက်မှပြုရင်ပြောင်းလဲရေးလူ့ခွင့်ရေးကိစ္စတွေကိုမြင့်တင်ရေးစရဲခန္ဓာပေါင်းစုံမှာစောင့်ဖို့ရည်ရထားတာကိုလည်းနိုင်ငံတော်သမ္မတကမင်းကုန်းမှာအလေးပေးပြောသွားပါတယ်မြန်မာရေးတုံးသက်သူဒေါက်တာရေမျိုးသိန်းကတော့သမ္မတရဲ့မင်းကုန်းဟာမြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုထိန်းအပ်နေတယ်လို့မြင်ပါတယ
်ဒီနေ့ကျွန်တော်တို့ဒီနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့မင်းကုန်းဟာဒီလိုရတုံးတက်ရမယ်ဆိုရင်တော့လာမဲ့တုံးနဲ့ပေါ့လေအစိုးရလက်ကျန်တပ်တန်းမှာဟိုပြုပြင်ကြောင်းလေးကြီးတွေကိုတာကုန်းမောင်းတာဆောင်ရွက်မယ်ဆိုတဲ့ခရီးကုန်းတွေတော့များများပါတာကိုလည်းတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်တို့ပြည်သူလူထုအများစုပေါ့လေဟောထမ်းပို့ထားရတဲ့ဒီစီးပွားရေးနဲ့တော့ဝင်ငွေအခွင့်အလမ်းအလုပ်ကိုင်ခွင့်အလမ်းအဲ့ဒါတွေနဲ့ဆက်ဆက်တဲ့ဒီဂရီကိုတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်။နောက်ပြီးတော့အစိုးရတွင်ပြည်ပြင်ကြောင်းလဲရေးနောက်ပြီးတော့အားရေးလိုက်စားမှုတိုက်ချက်ရေးဒါတွေနဲ့ပတ်သက်ပြီးတော့လည်းတော်တော်လေးကိုဟိုပြောထားဆိုထားတာတွေ့ရတဲ့အခါကျတော့ဟိုအားရစရာကောင်းတဲ့မိန်ကုံးတစ်ခုလို့တော့ပြောလို့ရပါတယ်
။သမဝင်းကြီးရဲ့မိန်ကုံးမှာတော့ပညာရေးတိုးတက်ဖို့၊မွေးစေဝါတက်ဖို့၊လူခွင့်ရေးချုပ်ဖောက်မှုကိုတားဆီးဖို့ရည်မှန်းချက်တွေကိုလည်းထပ်သွင်းပြောဆိုသွားတာပါ။ဒီမနက်ကမှချင်းဆိုင်လျှောက်နေတဲ့ညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့လူခွေရေးချင်းတွေတိုးတက်အောင်ရည်မှန်းထားတဲ့သမရရဲ့မိန်ကုံးပေါ်ကြိုဆိုခဲ့တာပါ။
ထူးခြားချက်ကတော့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းနဲ့ပူးပေါင်းလုပ်မယ်ဆိုတာကိုသူဒီသမရမိန်ကုံးထဲမှာမပြောထားဘူးဗျ။အခုတော့ထည့်ပြီးတော့ပြောတဲ့အခါကျွန်တော်ဒါအားကောင်းတယ်လို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ဟိုလူခွေကိစ္စလုပ်မယ်ဆိုရင်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အင်းအားရပူပါဆောင်ရမှုတွေကိုမလုပ်လို့မရပါဘူး။အဲဒါကြောင့်မို့လှုပ်ဆောင်တဲ့အတွက်ဒါကိုပထမဆုံးကောင်းတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမိကုံးပြောကြတဲ့အချိန်မှာပုံမို့ပြီးတော့တီးကြတဲ့ဟိုအကြောင်းအရာပေါ့နော်။ဒီပူပေါင်းလှုပ်ဆောင်မယ်ဆိုရဲ့ဒီဒီမြန်မာနိုင်ငံလူ့ခွင့်ကော်မရှင်နဲ့သူတွေ့ဆုံပြီးတော့မှမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုနောက်တစ်ခါလှုပ်ဆောင်မှုကိုပုံမို့ပြီးတော့သူတွန်းအားပေးမဲ့သဘောမျိုးရှိတာတွေ့ရတယ်။ဒါကြောင့်လဲဆိုတော့လူခွင့်ကော်မရှင်ကကျွန်တော်တို့တာဝန်ရှိရတော့တည်ကြတယ်ဒါပေမဲ့လှုပ်ဆောင်မှုအပိုင်းဒီမှာကျွန်တော်တို့အားနည်းနေတာတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒီဟာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပုံမှန်အားကောင်းအောင်လှုပ်ဆောင်မယ်လို့ပြောကြားချက်ကိုကျွန်တော်ဒါထူးခြားချက်လို့ပြောလို့ရပါတယ
်ဒါပေမဲ့သမဝင်းမြင့်ရဲ့မင်းကမှမြန်မာနိုင်ငံအတွက်အဓိကစိန်ခေါ်ချက်တချို့နဲ့ပတ်သက်လို့ထပ်သွင်းပြောဆိုတာမျိုးမရှိခဲ့ဘူးလို့လည်းဒေါက်တာရေမျိုးသိန်းကထောက်ပြခဲ့တာ
ပါတစ်ဖက်မှာလည်းပဲကြည့်နေဆိုရင်ပေါ့လေတရှိကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲမှာအဓိကစိန်ခေါ်မှုကြီးတွေလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်ပငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အခြေအနေသုံးသပ်ချက်တွေညှို့လင့်ချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေဒါတွေကိုတော့မိန်ကုံးထဲမှာလုံးလုံးမတွေ့ရဘူးဖြစ်နေပါတယ်ဒါကတော့ဟိုစိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကတော့
တော့ပါတယ်။သမဝင်းမြင့်ရဲ့မင်းကုန်းထဲမှာတော့အစိုးရရဲ့ဘိုးချုပ်ကံမှုကိုဖြေလျှော့ဖို့ပြည်သူ့ဘဏ္ဍာအလေးလွတ်မရှိအောင်ထိန်းသိမ်းဖို့စရဲဟုတ်ချူရေးပိုင်းဆိုင်ရာပြည်ပြောင်းလဲရေးတွေဆောင်ရွက်သွားဖို့လည်းကတိပြုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။